ပါမယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင် KI မဲအိုင်မြို့နယ်ထဲမှာကင်းလန့်နေတဲ့ထိုင်းငယ်ကြောင်တန်းနဲ့မြန်မာဘက်ကဝင်လာတဲ့မူရင်းမှောင်ခိုလက်နက်ကင်တွေကြားဖေဖော်ဝါရီလ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမူရင်းစေဘွားတည်ဆောင်လာသူ၄ဦးသေဆုံးပြီး ICE မူရင်းစေကီလို200နီးပါးစိတ်ကြွဆေးပြားတတန်းကျော်ဖမ်းဆီးရမိကြောင်ထိုင်းအာဏာပိုင်တို့ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းထောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကနေတဆင့်ရွှေတရီကန်ဒေသကလာတဲ့စိတ်ကြွစည်းတွေ၊မူရင်းစေးဝါးတွေဟာထိုင်းနိုင်ငံထဲကိုဇက်တိုက်ဝင်ရောက်လာနေရမှာဖေဖော်ဝါရီလ10ရက်နေ့ညကတော့စိတ်ကြွစည်းတွေ ICE မူရင်းစေးဝါးတွေတည်ဆောင်လာတဲ့မူရင်းမှောင်ခိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖြစ်တဲ့336တပ်တို့ဟာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မူရင်းလက်နက်ကိုင်15ဦးထက်မနည်းဟာထိုင်းနယ်စပ်ချင်းမိုင်ခရိုင်မဲအိုင်းဒေသကိုဝင်ရောက်လာတာကြောင့်ကျင်းလည်နေတဲ့ထိုင်းနယ်ခြားဆောင်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး၃ဦးသေဆုံးသွားခဲ့ပါတယ်။သူတို့မှပါလာတဲ့ကျောဘိုအိတ်73လုံးထဲမှာ ICE မူရင်းစေးဝါး195ကီလိုနဲ့စိတ်ကြွစည်းပြားတပန်း4000ကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။15မိနစ်ကြာအပြန်အလှန်ပြစ်ခတ်ပြီးမူရင်းလက်နက်ကင်တွေနောက်ကျောင်းပြန်ဆုတ်ခွာသွားခဲ့တဲ့အကြောင်းထိုင်းစစ်တပ်ကအခင်းဖြစ်ပွားတဲ့နေရာကို9ရက်နေ့မှာရှင်းလင်းခဲ့ရမှာတော့မူရင်းလက်နက်ကင်3ယောက်ကိုအသေရရှိခဲ့တယ်လို့လဲဆိုပါတယ်။နောက်တနေရာမှာလည်းတိုက်ပွဲဖြစ်ပွားခဲ့တာကတော့ချင်းမိုင်ခရိုင်တဲကဗန်နမ်မအန်ကျေးွာနီးမှာမူရင်းလက်နက်ကင်10ယောက်ခန့်နဲ့ထိုင်းနယ်ခြားဆောင်တပ်အမှတ်3231ရိန်းဂျာတပ်ခွဲတို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေရာမှာတော့မူရင်းလက်နက်ကင်တဦးသေဆုံးခဲ့တယ်လို့စိတ်ကြွစည်းပြားတပန်း4000ကျော်ဖမ်းမိခဲ့ပြီးရိန်းဂျာစစ်တီတပ်ဖွဲ့ဝင်တဦးဒဏ်ရာရခဲ့တယ်ဆိုပြီးအမှတ်3ဒေသနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဖားမောက်တပ်ကဒုတိယဗိုလ်မှူးကြီးမီချိုင်းနီလာဆက်ဦးဆောင်တဲ့သက်ဆိုင်ရာအဖွဲ့ဝင်တွေကအခင်းဖြစ်ပွားတဲ့နေရာကိုလာရောက်စစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။မိမိတို့ဘက်ကကြိုတင်သတင်းရထားတာကြောင့်နယ်စပ်နေရာတွေကိုပိတ်ဆို့စောင့်ကြည့်နေတာပါ။မူရင်မောင်ခိုသမားတွေကအုပ်စုနှစ်စုဖွဲ့ပြီးနေကြာလန်းတွေကနေဝင်လာတာကိုမိမိတို့တပ်ဖွဲ့ဝင်တွေကတွေးအောင်ရှာဖွေနိုင်ခဲ့လို့အဲ့ဒီနှစ်ဖွဲ့လုံးကိုအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးပြောသွားပါတယ်။ဖမ်းမိတဲ့မူရင်စေးဝါးတွေဟာကာလတန်ဖိုးဗန့်ငွေတန်ပေါင်း60ကျော်တန်ဖိုးရှိတယ်လို့လည်းပြောသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ဖန်မြို့နယ်ထဲမှာမူရင်းစေးဝါးတွေတည်ဆောင်လာတဲ့ကားတစ်စီးကိုအာဏာပိုင်တွေကလိုက်လံပိတ်ဆို့ဖမ်းဆီးရမှာစိတ်ကြွစည်းပြားဆလာအိတ်88ကိုဖမ်းမိပြီးဒီထဲမှာစိတ်ကြွစည်းပြား15တန်း6သိန်းကိုဇန်နဝါရီလ30ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ဖဲ့ထောင်တန်ရှင်နာဝထရာကတော့မြန်မာဘက်ကဝင်ရောက်လာတဲ့စိတ်ကြွစည်းပြားတွေမူရင်းစေးဝါးတွေကို2025ခုနှစ်နှစ်သစ်ကူကာလကစပြီးနှစ်ဆကလေးကအများဆုံးဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြီးခဲ့တဲ့လကပြောဆိုသွားပါတယ်ရှင်။